မြန်မာနိုင်ငံထဲမှာရိုဟင်ဂျာနဲ့ရခိုင်တိုင်းသားတွေအပါအဝင်လူနည်းစုလူမျိုးတွေဟာနိုင်ငံရေးမှာပါဝင်ပတ်သက်ခွင့်ဆုံးရှုံးပြီးတော့ဒါဟာလူခွင့်ချိုးဖောက်မှုဖြစ်တယ်လို့ကုလသမဂ္ဂကနေပြီးတော့မြန်မာနိုင်ငံကိုဝေဖန်ပါတယ်မြန်မာနိုင်ငံအတွင်းနိုဘာလ၈ရက်နေ့အထူးထူးရွေးကောက်ပွဲမတိုင်ခင်လူခွင့်အခြေအနေတွေနဲ့ပတ်သက်ပြီးတော့အလွန်တရာစိုးရိမ်မိတယ်လို့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရသူကကြေညာချက်ထုတ်ခဲ့တာပါရွေးကောက်ပွဲတွေဟာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အလွန်တရာအရေးကြီးတယ်လို့လည်းသူရဲ့ကြေညာချက်မှာပြောပါတယ်ဒါပေမဲ့လည်းလွတ်လပ်စွာပြောဆိုထုတ်ဖော်ခွင့်နဲ့လွတ်လပ်စွာသတင်းအချက်အလက်တွေရယူခွင့်ကန့်သက်ခံရတာကြောင့်အရဖက်အခွင့်အရေးတွေထိခိုက်တယ်လို့ပဲခွဲခြားဆက်ဆံမှုတွေရန်စားမှုတွေနဲ့အကြမ်းဖက်မှုတွေဖြစ်အောင်လို့လှုံ့ဆော်ပြောဆိုမှုတွေလည်းရှိနေတယ်ဆိုပြီးတော့သူကထောက်ပြပါတယ်မြန်မာနိုင်ငံရဲ့နိုင်ငံသားဖြစ်မှုဥပဒေနဲ့ရွေးကောက်ပွဲဥပဒေတွေကြောင့်မွတ်စလင်လူနည်းစုတွေပေါ်မှာထိခိုက်သက်ရောက်မှုရှိခဲ့တယ်လို့ပဲမကြာခင်တုန်းကပြောဆိုရွေးကောက်ပွဲကော်မရှင်ကနေပြီးတော့အောက်တိုဘာလ16ရက်နေ့ရက်စွဲနဲ့ထုတ်ပြန်ချက်တွေကြောင့်ရခိုင်ပါဝင်တိုင်းသားဒေသတချို့မှာတိုင်းသားတွေနိုင်ငံအရေးပါဝင်ခွင့်ဆုံးရှုံးရတယ်လို့လည်းဝေဖန်ထားပါတယ်ပြောဆိုကော်မရှင်အနေနဲ့ရခိုင်နဲ့ရှမ်းပြည်နယ်ကမြို့နယ်တချို့ပါဝင်ကချင်ကရင်မွန်ပဲခူးဒေသတွေကကြေးရွာတချို့မှာရွေးကောက်ပွဲဖျက်သိမ်းလိုက်တာနဲ့ပတ်သက်လို့ဝေဖန်ခဲ့တာဖြစ်ပါတယ်ဒီမတိုင်ခင်မှာလဲမွတ်စလင်ကိုယ်စားလှယ်လောင်းအတော်များများကိုနိုင်ငံသားဖြစ်မှုဥပဒေနဲ့ညှိစွန်းတယ်ဆိုပြီးတော့လဲရွေးကောက်ပွဲမှာဝင်ရောက်ရွေးချယ်ခွင့်ဒီကော်မရှင်ကပိတ်ပင်ခဲ့ပါတယ်မြန်မာစုအနေနဲ့ရန်ဂျာအတုံးနှုံးကိုလက်မခံပေမဲ့ရခိုင်ပြည်နယ်ကမွတ်စလင်တွေအနေနဲ့နိုင်ငံသားရှောက်ထားပိုင်ခွင့်ရှိအောင်လို့အစစ်အစစ်ဆောင်ရွက်ပေးပါမယ်လို့ကတိပေးထားပါတယ်ဒါ့အပြင်တိုင်းသားနေမီတချို့မှာရွေးကောက်ပွဲမကျင်းပနိုင်တာဟာလဲလုံခြုံရေးနဲ့အုပ်ချုပ်ရေးအဖွဲ့အစည်းတွေရဲ့အကြံပြုချက်အရဆောင်ရွက်ရတာဖြစ်တယ်လို့ရှင်းလင်းထားပါတယ်အထူးသဖြင့်တော့ရွေးကောက်ပွဲလုပ်ဖို့လူညွေးထိထိရောက်မပြီးနိုင်တဲ့နေရာတွေဖြစ်တယ်လို့ဆိုပါရယ်